ိုင်ငံဖွံ့ဖြိုးတိုးတက်ရေးမှအရင်ကခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပါဝင်ခွင့်ပြုမှဖြစ်ပြီးဖြောင့်မတ်မှန်ကန်စွာအသွွန်ခွန်ဆိုင်ပါဝင်ကြဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ NLD အစိုးရလက်ထက်ပြည်သူလူထုအတွက်အခွင့်အလမ်းတွေရဖို့ဆောင်ရွက်နေတဲ့အချိန်မှာခရိုနီလုပ်ငန်းရှင်တွေဘက်ကလည်းအရင်လိုမဟုတ်ဘဲစီးပွားရေးနယ်ပယ်မှာဥပဒေနဲ့အညီမှန်မှန်ကန်ကန်လုပ်ကြဖို့မနေ့စနေနေ့ကနေပြည်တော်မှာကျင်းပတဲ့စီးပွားရေးလုပ်ငန်းများဖွံ့ဖြိုးမှုမိတ်ဖက်များတွေ့ဆုံပွဲအခမ်းအနားမှာဒေါက်အောင်ဆန်းစုကြည်ကပြောခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်
။ဒီတွေ့ဆုံပွဲအခမ်းအနားကိုခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေလို့နာမည်ကြီးနေတဲ့ Max ဦးစောစောဈေးကဘာဦးခင်ရွှေဦးတေစာကိုစားသူ့ရဲ့သားနှစ်ဦးအေဒင်ဦးချစ်ခိုင်ဗဒမြားနဂါဦးနေဝင်းထွန်းဒဂုံအင်တာနေရှင်နယ်ဦးဝင်းအောင်တို့အပြင်ဗိုလ်ချုပ်မှူးကြီးအငိမ့်စားတန်းရွှေရဲ့မြေဖြစ်သူကိုနေရွှေသွေးအောင်တို့တက်ရောက်တာတွေ့ရပါတယ်။ NLD ဆိုရတဲ့လက်ထက်မှာအရင်ခရိုနီလုပ်ငန်းရှင်ကြီးတွေနဲ့ပတ်သက်လို့သဘောထားဘလို့ရှိတယ်လဲဆိုတာကိုဒေါအောင်ဆန်းစုကြည်ကသူ့ရဲ့အခမ်းအနားအဖွင့်မိကွန်းမှာအခုလိုပြောသွားပါတယ
်။အရင်တုန်းကလုပ်နေတဲ့စီးပွားရေးသမားတွေအတွက်နေရာမှရှိပါမလားဆိုတဲ့ပုံပန်တော့ကတွေလည်းရှိပါတယ်။ကျမတို့ကတော့အားလုံးကိုကြိုဆိုပါတယ်။ကျမတို့ရဲ့နိုင်ငံသားများအားလုံးဟာကျမတို့စီးပွားရေးတိုးတက်မှုဖွံ့ဖြိုးမှုမှာပါဝင်ပြီးတော့ဆောင်ရွက်စီခြင်းပါတယ်။အရင်တုန်းကအတိတ်ကိုပြန်ပြီးတော့ကြည်တာမဟုတ်ဘဲနဲ့အနာဂတ်ကိုမျှော်တဲ့မူဝါဒမျိုးနဲ့ကျမတို့ကဆက်ပြီးတော့ဆောင်ရွက်သွားခြင်းမှာဖြစ်ပါတယ်။ကျမတို့အနေနဲ့တော့ကျမတို့ပြည်သူပြည်သားတွေကနေပြီးတော့ချမ်းသာကြွယ်ဝလာဖို့ကျမသဘောကျပါတယ်။ဒါပေမဲ့ချမ်းသာကြွယ်ဝဖို့ကမှတ်မှုတော့လိုတာပေါ့။အရင်တုန်းကမှန်တာမမှန်တာအတိတ်ကိုတော့ပြန်ပြင်လို့မရတော့ဘူး။အခုပြစ်ဆိုပါမှာတော့မှန်မှန်ကန်ကန်ဆက်ပြီးတော့လုတ်သွားပါလို့ကျမအနေနဲ့မိတ္တရခိုင်ကျမ
ပြည်သူအများစိတ်ထဲမှာရှိနေတဲ့ခရိုနီလုပ်ငန်းရှင်ဆိုတဲ့အပေါ်မှာ나ကြီးပြီးမယုံကြည်တဲ့စိတ်တွေပယ်ဖျောက်နိုင်ဖို့အများအကျိုးအတွက်မိမိရဲ့ချမ်းသာကြွယ်ဝမှုတွေကိုအသုံးချဖို့ဒေါအောင်ဆန်းစုကြည်ကလုပ်ငန်းရှင်တွေကိုအခုလိုတိုက်တွန်းသွားပါတယ
်အရင်ဒီအစိုးရမတက်ခင်ကတည်းကအာလုံးတည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတန်းချင်ကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးနှုန်းတစ်ခုရှိပါတယ်ခရိုနီဆိုတဲ့အသုံးနှုန်းဒါကြပါရတဲ့နိုင်ငံတနိုင်ငံလုံးမှာပြန့်ပွားနေတဲ့ခရိုနီတွေတည်ဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီတွေပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အနာရှိတဲ့ပုဂ္ဂိုလ်များနဲ့ပြင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်ထားတရားဥပဒေဘောင်တွေကလှုပ်ထားမဟုတ်ဘူး။ဒါအများပြည်သူအတွက်လှုပ်ထားမဟုတ်ဘူးဆိုပြီးဒီလိုဝေဖန်ချက်တွေရှိပါတယ်။ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူး။စိတ်မကောင်းလို့ဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေးကွဲနေကြပါလဲစိတ်တကယ်လည်းဒီလိုပဲကို့အတွက်ပဲလုပ်မယ်ဆိုတဲ့လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကြိုးအတွက်ပဲကြည့်မယ်ဆိုတဲ့ပုံပုံကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဒါမှဝင်းနေစရာဖြစ်တယ်ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကို့ကိုချီနှောင်ထားဖို့မဟုတ်ဘူးသင်္ကန်းစာယူပြီးတော့ရှေ့ကျမတို့ဆက်သွားနိုင်ရမယ်တစ်ချိန်တစ်ခါတုန်းကကို့အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလားအများအတွက်လုပ်နိုင်တဲ့အရေးချင်းတွေသူတို့မှမရှိဘူးလားကို့အစုအဖွဲ့ကို့ရဲ့လုပ်ငန်းကို့ရဲ့ပတ်ဝန်းကျင်ကို့ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကိုယ်များဟာအမြင့်ကျယ်လာပြီးတော့တတိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အရေးချင်းတွေမမွေးမနိုင်ဘူးလားဆိုတာကိုဒါကျွန်မစဉ်းစားခဲ့ပါတယ်ကျွန်မတို့ကဒါဖြစ်နိုင်တယ်လို့ယုံကြည်ပါတယ်ဖြစ်နိုင်ဖို့အတွက်လည်းကျမတို့အခွင့်အရေးတွေပေးပ
ါစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ NLD အစိုးရတဲ့လက်ထက်မှာအခွန်ကိုဥပဒေနဲ့အညီမှန်မှန်ကန်ကန်ပေးဆောင်ဖို့လိုအပ်ကြောင်းဒေါအောင်ဆန်းစုကြည်ကအလေးပေးထည့်သွင်းပြောဆိုခဲ့သလိုဒီတွေ့ဆုံပွဲကိုဖိတ်ကြားရမှာလဲအကောက်ခွန်အများဆုံးပေးတဲ့လုပ်ငန်းရှင်158ဦးကိုရွေးချယ်ဖိတ်ကြားခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ NLD စီးပွားရေးအကြံပေးကော်မရှင်အတွေ့အမှုဦးမင်းခင်ကတော့ခရိုနီလုပ်ငန်းရှင်ကြီးတွေအနေနဲ့အရင်လိုမဟုတ်ဘဲဖြောင့်မတ်မှန်ကန်စွာလုပ်ကိုင်ဖို့ဒေါအောင်ဆန်းစုကြည်ကရည်ရွယ်ပြီးတတိပေးလိုက်တာဖြစ်တယ်လို့ပြောပါတယ်
။ဒေါအောင်ဆန်းစုကြည်ကခရိုနီဆိုတော့စီးပွားရေးလုပ်ငန်းရှင်တွေတော့တရင်စကားပေးသွားတာဗျ။သူပေးသွားတဲ့တရင်စကားကျွန်တော်နားလည်လိုက်တာကတော့စီးပွားရေးကျွန်တော်ကြောင်းပြီးထူထောင်သွားတာမှသူတို့အလုံးပါဝင်နေရှိတယ်။ပါဝင်ခွင့်ရှိတယ်ပါဝင်နိုင်တယ်။ဒါပေမဲ့ဥပဒေအတိုင်းကျောင်းဝီလမ်းကြောင်းတိုင်းကျောင်းဝီတိုင်းလောက်ရမယ်။ဒါပြောဆောင်းကိုဆောင်းထိုက်တဲ့ခုံတွေကိုပြေဝဆောင်းရမယ်။နောက်သူပြောတာရှင်းပါလေ။ဟိုလမ်းတစ်ကိုရှောက်ကြပါ။အမကန်ကလောက်ကြပါ။ဟောဒီတရောပြောင်းလေပါရေလိုလောက်ပါနေတော့။အာရီကင်းရှင်းပါစေ။အများအတွက်တိုက်ပြီးတဲ့ကြီးဖို့ချိန်ရောက်ပြီ သူပြည့်ရတဲ့တရင်စကားပါပဲဒီနေ့
တောင်ဆန်းစုကြည်ရဲ့မိကုံးမှာတော့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာအရေးပါတဲ့အာဂရိလိုက်စားမှုကင်းစင်ရေးကို NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့မိကုံးမှာအဓိကလူသားအရေးမြစ်ကိုအားကိုးတဲ့စီးပွားရေးမူဝါဒကိုချမှတ်ကျင့်သုံးမှာဖြစ်တယ်လို့တောင်ဆန်းစုကြည်ကတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။